COVID-19 ကာယောဂါကာလအတွင်းမြန်မာနိုင်ငံမှာအသက်ဆုံးရှုံးသွားကြတဲ့မြန်မာပြည်သူတွေအတွက်ဝမ်းနဲ့စိတ်မကောင်းဖြစ်ရကြောင်းအမေရိကန်အသံမကြီး Thomas Avider ကပြောကြားလိုက်ပါတယ်။အမေရိကန်တန်ယုံကဒီနေ့နေ့စွဲနဲ့ထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာသူ့အနေနဲ့အမေရိကန်တန်ယုံကိုစားဝမ်းနဲ့စိတ်မကောင်းဖြစ်ရကြောင်းကိုမြန်မာနိုင်ငံဆိုင်ရာအမေရိကန်အသံမကြီးကပြောလိုက်တာပါ။ဒါပြင်အမေရိကန်ပြည်ထောင်စုအနေနဲ့ပို့ပြီးတော့စိုးရွားလာနေတဲ့ကာယောဂါကိုရင်ဆိုင်နေရတဲ့မြန်မာပြည်သူတွေကိုအကူအညီပေးနိုင်ဖို့အတွက်ကြိုးပမ်းအားထုတ်နေသလိုမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ကိုပြန်ရောက်ရှိလာရေးအတွက်လည်းတန်ဋိဌာန်အခိုင်အမာချမှတ်ထားတယ်လို့အဲ့ဒီထုတ်ပြန်ချက်ထဲမှာပြောထားပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ကာယောဂါစတင်ဖြစ်ပွားခြင်းကစလို့မြန်မာပြည်သူတွေအတွက်ကာယောဂါနဲ့ပတ်သက်တဲ့အကူအညီဒေါ်လာတန်30ကျော်ဖို့ပေးထားပြီးဖြစ်သလိုလူနည်းစုတိုင်းရင်းသားတွေအပါအဝင်ကာယောဂါအတွက်အကူအညီပေးနေတဲ့အစိုးရမဟုတ်တဲ့အခြေခံကျန်းမာရေးအဖွဲ့အစည်းတွေကိုလည်းအကူအညီပံ့ပိုးပေးခဲ့တယ်လို့ပြောပါတယ်။ဒါပြင်မြန်မာပြည်သူလူထုကိုအကူအညီပေးနိုင်ဖို့အတွက်ကမ္ဘာလုံးဆိုင်ရာရန်ပုံငွေအဖွဲ့ Global Fund နဲ့ဂါဘီအဖွဲ့ပါဝင်နိုင်ငံတကာမိတ်ဖက်အဖွဲ့အစည်းတွေနဲ့ရန်ပုံငွေတွေကိုတည်တည်တသာဆက်လက်ကူညီပံ့ပိုးနေတယ်လို့လည်းပြောပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကပဲအမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံကိုလူသားချင်းစာနာမှုအကူအညီအမေရိကန်ဒေါ်လာတန်50ကျော်ထောက်ပံ့ကူညီသွားမယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီး Linda Thomas Greenfield ကကြေညာခဲ့ပါတယ်ခင်ဗျာ။